ီးခဲ့တဲ့သတင်းပတ်တွေအတွင်းရေဘေးနဲ့စိုးစိုးရွားကြုံခဲ့ရတဲ့ချင်းပြည်နယ်ဟာခါမြို့မှာမြေပြိုကျမှုအန္တရာယ်ကကြီးမားလို့ရက်ွက်အများပြားကိုအရေးပေါ်ပြောင်းရွှေ့ဖို့လှုံ့ဆော်နေရပါတယ်။ပညာရှင်တွေရဲ့အကြံပြုချက်နဲ့လက်တလောမြေပြိုနေတဲ့ရက်ွက်တွေနဲ့အန္တရာယ်ရှိတဲ့အပိုင်းတွေကိုဦးစားပေးရွှေ့ပြောင်းမယ်လို့ပြည်နယ်အစိုးရကပြောပါတယ်။အခြေအနေကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုမိုးစောကဆက်ပြီးပြောပြပေးပါရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့လကအဆက်မပြတ်ရွာသွန်းခဲ့တဲ့မုတ်တုံမုံနဲ့မုံတန်းကြောင့်မြမပြည်တဝမ်းမှာရေကြီးရေရှမ်းနာတွေဖြစ်ခဲ့တယ်လို့ချင်းပြည်နယ်အနှံ့မှာလည်းမြေပြိုပြီးလမ်းတံတားအဆောက်အုံတွေပြိုကျပျက်စီးတာတွေဖြစ်ခဲ့ရမှာဟာခါမြို့မှာတော့နေအိမ်တွေရာနဲ့ချီပြီးပျက်စီးခဲ့ပါတယ်ဒီလိုမြေပြိုပြီးနေအိမ်တွေပျက်စီးခဲ့တဲ့နောက်ဟာခါမြို့ဘူမိဗေဒအခြေအနေကိုလေ့လာစမ်းသပ်ပြီးပြောင်းရွှေ့ရေးအတွက်ပြည်နယ်အစိုးရကပြင်ဆင်နေကြောင်းချင်းပြည်နယ်အစိုးရဗဏ္ဍာရေးဝန်ကြီးဦးနန်းစမုံကပြောပါတယ်
ကျောင်းစီရင်းနဲ့ပတ်သက်လို့တော့မနေ့ကဘူမိဗေဒပြည်နယ်ရှင်လေးဦးတလေးရောက်လာတယ်အဲလေးဦးကဒီကလေးရနေပလမ်ဟာခာတဲ့လာတော့သူဟာခာရောက်ရင်အစိုးရဖွဲ့နဲ့ပြည်ပြီးတော့အစိုးရဖွဲ့ကနေဒီနေရာပဲနေရာဒီအာလုံးတဲ့လေဆိုတာသူ့နဲ့တိုက်တင်ပြီးတော့ကျွန်တော်တို့ကဆက်ရှင်တဲ့နေရာတွေကိုသူတို့နဲ့ကြည့်မယ်ကြည့်ပြီးမှပဲနေရာဟာနေရာချကြည့်မယ်ဆိုတာသိရမယ်ပေါ့နော်
လောလောဆယ်မှာတော့တမျိုးလုံးပြောင်းရွှေ့ဖို့တဲ့နေလို့မဖြစ်တဲ့နေရာတွေကိုအရင်ပြောင်းရွှေ့ဖို့ပြင်ဆင်နေကြောင်းလည်းဆက်ပြောပါတယ
်အဓိကကတော့ဟိုလက်ရှိအင်ဂျီတွေဟာလीယာယီတွေဟာလीနောက်မဏိသိန်းနဲ့အာရီတော့အရင်ကြောင်းရမှာပေါ့နော်နည်းနည်းခံတာပြီးတယ်ဆိုတဲ့နေရာမျိုးတော့ဟိုလောလောဆယ်ပြန်ကြောင်းချင်မှပြောင်းမှာပေါ့ဒါပေမဲ့ညီစီအတွက်တော့အားအရည်လဲဟိုကျလမနီတဲ့အနေထားတွေလည်းရှိတဲ့နေရာတွေလည်းရှိပါလေ။တမျိုးလုံးတော့မဟုတ်ပြီးပါဘူး။တမျိုးလုံးတော့မဟုတ်ဘူး။အားပဲရှိတဲ့နေရာတွေကိုတော့ပြောင်းကိုပြောင်းရမှာပါ
။ပြည်내အစိုးရရုံးကတာဝန်ရှိသူတဦးကတော့ဘူမိဗေဒပညာရှင်တွေလေ့လာပြီးဟာခါမြို့မှာဆက်လက်နေထိုင်ဖို့မတင်ဘူးလို့သုံးသပ်ရင်တမျိုးလုံးပြောင်းရွှေ့ဖို့လည်းဖြစ်လာနိုင်ကြောင်းနဲ့ဒီလိုပြောင်းရွှေ့ဖို့လိုအပ်လာရင်ပြည်내လွှတ်တော်မှာတင်ပြဆုံးဖြတ်ချက်ရယူမှာဖြစ်ကြောင်းပြောပါတယ်။ဟာခါမြို့ကတူကတော့အခုလိုပညာရှင်တွေလာရောက်လေ့လာတာကိုကြိုဆိုကြောင်းပြောပါတယ်
။ဘူမိပညာရှင်တွေအလိုလာတာကျွန်တော်တို့လည်းဝမ်းသာပါတယ်ဟုတ်တယ်။သူတို့ကပညာရှင်တွေဆိုတော့မြေကြီးရဲ့အခြေအနေကိုရှိမှဘလောက်ထိခံနိုင်မလဲပေါ့ဘလောက်ထိအန္တရာယ်ရှိတယ်ပေါ့အဲ့လိုမျိုးဆန်းတက်ပြီးတော့စီစုပေးတာကျွန်တော်တို့အတွက်လည်းဟောပေါ့စိတ်ထဲမှာပို့ပြီးတော့ချမ်းသာတာပေါ့နော်
ဟာခါမြို့မှာမြေပြိုတာကြောင့်ဒုက္ခတဲ့9000ကျော်လောက်ဟာမြို့ပေါ်ကဖျားကျောင်းတွေစာတင်ကျောင်းတွေနဲ့ကယ်ဆယ်ရေးစခန်းတွေမှာနေထိုင်နေကြပါတဲ့ဒီရက်ပိုင်းမှာတော့ဟာခါကလေးလန်ပြန်ပွင့်သွားပြီးကားငယ်တွေစတင်ပြေးဆွဲနေပြီဖြစ်ပါတယ်စူးစူးဝေါ်ဝါပျက်စီးခဲ့တဲ့ဟာခါကံကောလန်းကိုတော့ပြင်ဆင်နေတဲ့အခြေအနေမှာရှိပါတယ်